နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ဆွေးကြတင်ခံထားတဲ့ရိုက်တာတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အုပ်ကိုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကစက်တင်ဘာလ3ရက်နေ့မှာပြစ်မှုထင်ရှားတွေ့ရှိပြီးထောင်ဒဏ်9နှစ်စီချမှတ်လိုက်တဲ့ပေါ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကဆွေးရည်မကင်းဖြစ်တဲ့အကြောင်းနဲ့အာဏာပိုင်တွေအနေနဲ့သူတို့ရဲ့ဆုံးဖြတ်ချက်ကိုပြန်လည်သုံးသပ်ဖို့တင်းလာနေကထုတ်ပြန်တဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်။ဒီမိုကရေစီဖော်ဆောင်ရာမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့သတင်းလွတ်လပ်ခွင့်ဟာအခြေခံအုတ်မြစ်ဖြစ်တဲ့အကြောင်းရခိုင်ပြည်နယ်ရှိရိုဟင်ဂျာတွေအပေါ်ကြီးလေးတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေအကြောင်းသတင်းယူမှုအတွက်အခုလိုသတင်းတောက်တွေအပေါ်နှိတ်ကုတ်အရေးယူတာဟာလက်ခံနိုင်စရာမရှိကြောင်းအတွင်းရေးမှူးချုပ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကလည်းရခိုင်ပြည်နယ်မှာရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ကပြစ်မှုကျူးလွန်တာထင်ရှားတဲ့အကြောင်းနဲ့သတင်းတောက်နှစ်ဦးတို့ဟာသူတို့တာဝန်ကိုထမ်းဆောင်တဲ့အတွက်အရေးယူခံရတာဟာမြန်မာအစိုးရအပေါ်ဆိုးရတဲ့အမဲဆက်ထင်စေတဲ့အကြောင်းနဲ့သူတို့နှစ်ဦးကိုချွင်းချက်မရှိအများဆုံးလွတ်ပေးဖို့တနင်္လာနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီချိန်ထဲမှာပဲ New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်အောက်လွတ်တော်မှဟောင်းလည်းဖြစ်တဲ့အပြင်ရခိုင်အရေးနိုင်ငံတကာအကြံပေးအဖွဲ့ကနေအခုနှစ်အစောပိုင်းမြန်မာနိုင်ငံခီးစဉ်အတွင်းနှုတ်ထွက်သွားခဲ့တဲ့ Bill Richardson ကလည်းကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အခုလိုပြစ်ဒဏ်ခံရတာဟာတရားဥပဒေကိုပြည့်ရဲပြူရာရောက်ကြောင်းပြောကြားလိုက်ပြီးဒီစီရင်ချက်နဲ့ပတ်သက်လို့အာအာမသိတဲ့အကြောင်းသူ့ရဲ့တင်းနှလာနေထုတ်ကြေညာချက်မှာဖော်ပြထားပါတယ်။